မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အတွက်ပထမဆုံးမီဇိုရမ်ရောက်မြန်မာတအူးပြေးပို့လာတဲ့စာကိုတင်ပြပါမယ်။ RFA ရေကျွန်တော်ကအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အိုက်ဇောမြို့မှာရက်ကဲလောက်တာပါ။ကျွန်တော်တငယ်ချင်းတွေကမြန်မာပြည်အခြေအနေမကောင်းလို့အိန္ဒိယနိုင်ငံမဏိပူမြို့မှာရက်ကဲလာလောက်ကြတာပါ။ကျွန်တော်တငယ်ချင်းကဒီပေးစာပြန်စာအစီအစဉ်မှာသူတို့ဒုက္ခရောက်နေတဲ့အကြောင်းကိုထည့်ပေးပါလို့အကူအညီတောင်းတဲ့အတွက်စာပို့ရတာပါ။အခုဒီမနိပူအစိုးရကသူတို့ကိုအင်ဖာထောင်မှာဖမ်းထားပါတယ်တဲ့။ဒါနဲ့ပတ်သက်လို့ကုညီနိုင်မဲ့အဖွဲ့အစည်းတွေနဲ့ NUG အစိုးရကို RFA ကနေတဆင့်အခုညီတောင်းခံပါတယ်ဆိုပြီးတော့ပေးပို့လာတာပါ။ဟုတ်ကဲ့ရှင်။ဒီအိန္ဒိယနိုင်ငံမနိပူပြည်နယ်ကအင်ဖာအကျဉ်းထောင်မှာအဖမ်းခံထားရတဲ့မြန်မာနိုင်ငံသား190ကျော်နဲ့ပတ်သက်လို့ RFA ကမတ်လ1ရက်နေ့ကသတင်းထုတ်လွှင့်ထားပါတယ်။ဒီကိစ္စတွေအပေါ်မနိပူပြည်နယ်အစိုးရဘက်ကလည်းမေးမြန်းထားပါတယ်။ဒါနဲ့ပတ်သက်လို့တခုခုအကြောင်းထူလာရင်လဲ RFA ကိုဆက်သွယ်သတင်းပို့ပါအောင်ရှင်အခုဆက်ပြီးတင်ပြချင်တာကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရက်ကြီးစရေးတူပေးပို့လာတဲ့စာပါကျွန်တော်တို့ရခိုင်ပြည်နယ်မှာရွေးကောက်ပွဲအတွက်ဒီအုပ်ချုပ်ရေးမှုယုံတွေကတအိမ်တက်စင်းလူဦးရေစရင်ကောက်ယူတာတွေလုပ်နေပါပြီဒီလိုလုပ်တဲ့နေရာမှာလူဦးရေစရင်ကောက်တဲ့အဖွဲ့တစ်ဖွဲ့ကိုလူ9ယောက်နဲ့ဖွဲ့ပြီးတော့လုပ်ကြပါတယ်ရက်ကြီးစရေးတယောက်ကိုတနေ့ကိုငွေကျပ်4800နဲ့ငှားပြီးတော့လုခိုင်းတာပါ။ဒါပေမဲ့မြေပုံမြို့နယ်အထွေထွေအုပ်ချုပ်ရေးယုံကတော့ရက်ကြီးစရေးတွေကိုငွေအပြည့်မပေးဘဲနဲ့လူ9ယောက်စာအတွက်ရက်20စာငွေကျပ်4800ကို2900ပဲပေးပြီးတော့ကျန်တဲ့ငွေတွေကိုယူထားပါတယ်တဲ့။ရခိုင်ပြည်နယ်တဲကတခြားမြို့နယ်မှာဆိုလို့ရှိရင်ရက်ကြီးစရေးတွေကလှုပ်အားကငွေအပြည့်အဝရကြပါတယ်။ကျွန်တော်တို့မြေပုံမှာတော့အခုလိုအခြေအနေတွေကြုံနေတာကို RFA ကနေတဆင့်အများသိစေလိုပါတယ်ဆိုပြီးတော့အစာပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
။အခုတစ်ခါလုံခြုံရေးအရာအမည်မဖော်လို့သူညစ်ကြီးနာဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြချင်ပါတယ်။ဒီမြကြီးနာမြို့မှာစီပင်သားယာကအမိုက်တဲတဲ့ကားကအရှိန်ပြင်းပြင်းအရှိန်မြန်မြန်မောင်းတာတွေ့နေရလို့ပါ RFA အဲ့လိုမောင်းတော့မြကြီးနာတက်ကုန်းအင်ဂျန်တုံဈေးလို့လမ်းကျဉ်ကျက်တဲ့နေရာမျိုးတွေမှာဆိုရင်အင်မတန်ကိုကြောက်စရာကောင်းပါတယ်တဲ့အရင်ကလည်းအမိုက်တင်ကားနဲ့တိုက်မိတာမျိုးကြားဘူးပါတယ်ဒီမတ်လတရက်နေ့ကလည်းအင်ဂျန်တုံနဲ့နန်ကျင်သွားတဲ့လမ်းမဒီအမိုက်သွားပစ်တဲ့လမ်းမှာစီပင်သားယာအမိုက်တင်ကားနဲ့တိုက်မိလို့ပြည်သူတယောက်အသက်ဆုံးရှုံးရပါတယ်တဲ့ဒီကိစ္စနဲ့ပတ်သက်လို့ကားမောင်းတဲ့သူကိုအရေးယူမယူတော့မသိရပါဘူး။အခုဆိုရင်အမိုက်တင်တဲ့ကားနဲ့တွေ့ရင်အမြဲတမ်းကြောက်ကြောက်လန့်လန့်နဲ့ရှောင်နေရပါတယ်။ဒါကြောင့်သက်ဆိုင်ရာလူကြီးတွေဒါမှမဟုတ်စီပင်သားယာကလူကြီးတွေအနေနဲ့ဒီအမိုက်တဲ့ကားမောင်းတဲ့ကားသမားတွေကိုအရှိန်လျှော့ပြီးမောင်းဖို့အသိပေးပေးပါလို့ RFA ကနေတဆင့်အကူအညီတောင်းကျင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းပအိုကိုပိုင်းအုပ်ချုပ်ခွင့်ရဒေသဘက်ကအခြေအနေတွေအကြောင်းပြောပြလာတဲ့စာကိုတင်ပြပါမယ်။တိုင်းပြည်ရဲ့နေရာတော်တော်များများမှာတိုက်ပွဲတွေဖြစ်ရွာတွေမီးရှို့ခံနေရတဲ့အချိန်မှာကျွန်တော်တို့ပအိုကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတော့တိုင်းပြည်မငြိမ်မသက်ဖြစ်နေတာကိုအခွင့်ကောင်းယူပြီးတော့တရားဝင်လုတ်ကင်ခွင့်ပေးထားသလားလို့အောက်မရအောင်မွေးရဲစေဝါတွေရောင်းဝယ်ဖောက်ကားနေပါတဲ့တဲ့။ဘိန်းတွေအစမတန်စိုက်နေတာတသီးစားတော့မဟုတ်ပါဘူး။ဒီစပားလိုပဲနှစ်သီးစားစိုက်နေကြတာပါ။ဒါတွေကိုထိန်းချုပ်ဖို့လဲဌာနဆိုင်ရာအကြီးအကဲတွေကမသိသလိုနေနေကြပါတယ်တဲ့ဘသူသေးသေးငတိမာရင်ပြီးရောဆိုတဲ့လူတွေကြောင့်အနာဂတ်လူငယ်တွေအတွက်စိတ်ပူရင်လေးမိလို့ပါနိုင်ငံတကာမူရစ်စေဝါတားဆီးတိုက်ဖြတ်ရေးအဖွဲ့အစည်းတွေအနေနဲ့ရောဝင်ရောက်မတားဆီးပေးနိုင်ဘူးလားဆိုတာသိချင်မိပါတယ်အခုဓာတ်ပုံတွေကတော့ဒီပင်လောင်းမြို့နယ်ထဲမှာလက်ရှိစိုက်ပျိုးထားတဲ့ဘိန်းကင်းတွေပါတဲ့ဒီအကြောင်းတွေကိုကဘာတိအောင်ပြောပြပြီးတော့ဝိုင်းဝန်းတားဆီးတိုက်ဖြတ်ပေးကြဖို့တောင်းဆိုချင်ပါတယ်ဆိုပြီးတော့ပြို့လာတာပါလုံးကြုံရေးရပေးပို့သူရဲ့နာမည်ကိုမဖော်ပြဖို့မြစ်တာရက်ခံထားပါရဲ့ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်